ဗီအိုအမေရိကန်တန်ခါနေစက်တင်ဘာ21ရက်တနင်္ဂနွေနေ့မနက်ခင်းမြန်မာဘာသာအစီအစဉ်တွေကိုမနက်9နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်လိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 9433နဲ့လိုင်းဒိုမီတာ50 kHz 55အပြင်လိုင်းလမ်မီတာ190 kHz 1505တို့ကလည်းဖမ်းယူနာဆင်နိုင်ပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးမှာကတော့စနေညတိုက်ရိုက်လေလံအစီအစဉ်ပဲဖြစ်ပါတယ်။မနေ့စနေနေ့ညကထုတ်လွှင့်ခဲ့တဲ့ဒီစနေညတိုက်ရိုက်လေလံအစီအစဉ်ကိုနားမစင်လိုက်ရတဲ့သူတွေအတွက်တစ်ခါပြန်ပြီးတော့ထုတ်လွှင့်ပေးတာပါ။ဦးကျော်စန်သာကဆွေးနွေးတင်ဆက်ပြီးတော့ထုတ်လို့သူမဆုမွန်နဲ့အတူတင်ဆက်ပေးထားပါခင်ဗျာ။
မင်္ဂလာပါဒေါ်ရက်ရှ်မြတ်ခင်ဗျာ United Kingdom လို့ခေါ်တဲ့ Britain နိုင်ငံထဲမှာနှစ်ပေါင်း300ခန့်နေလာခဲ့တဲ့ Scotland နဲ့ဟာလွတ်လပ်ရေးယူမယ်မယူဘူးဆိုတာကိုတနေတဲ့တရက်ထဲမှာ Simple Majority လို့ခေါ်တဲ့ဒီရိုးသမ်းမအများစုမဲ့ဆန္ဒသဘောနဲ့တနေတဲ့မှာသူတို့ဆုံးဖြတ်လိုက်ကြပါတယ်တလောက်ကြံ့ကြာလာတဲ့ပြဿနာကိုနှစ်ပေါင်းများစွာကြံဒီမြဲဒီရှိလာခဲ့တဲ့ပြဿနာကိုတနည်းနဲ့တထိုင်နဲ့သူတို့ဆုံးဖြတ်နိုင်အောင်သူတို့နိုင်ငံရဲ့အခြေအနေကဘာများထူးခြားနေတယ်လဲကျွန်တော်မြန်မာနိုင်ငံအပါအဝင်နိုင်ငံတချို့မှာဆိုရင်ဒါတိုင်းရင်းသားတွေရဲ့ပြဿနာဟာနှစ်ပေါင်းလွတ်လပ်ရေးရခဲ့တာရှိလာတာဖြစ်တဲ့အကြောင်းတော်တော်နဲ့ပြီးမှမဟုတ်ဘူးဆိုပြီးတော့အချင်းချင်းဆွေးနွေးဖြေကျေသက်ပြတ်မှုတိုက်ပွဲတွေကလည်းမြောင်များစွာဖြစ်ခဲ့ရတယ်အခုထိမပြီးနိုင်သေးဘူးဆိုတော့ဒီစကော့တလန်ရဲ့ပြည်သူ့ဆန္ဒခံယူပွဲလူမှုဆန္ဒခံယူပွဲဟာဘာဖြစ်လို့လဲထီရောက်မှုရှိပြီးတော့ကျွန်တော်နိုင်ငံတွေမှာကြတော့ဘာများတားဆီးနေလို့ဒီလိုဖြစ်ရသလဲလောက်ကြံ့ကြပြီးတော့အန္တရာယ်ဒုက္ခတွေကြုံရသလဲဆိုတာကိုအဓိကဆွေးနွေးမှာဖြစ်ပါတယ်ဒီဆွေးနွေးဖို့အတွက်သွားရရှိနေတဲ့ဆွေးနွေးချက်ကိုပြန်လှန်ဖြေကြားပေးဖို့ဥဆောင်ဆွေးနွေးပေးဖို့အတွက်ပုဂ္ဂိုလ်နှုတ်ကျွန်တော်ဖြေကြားထားပါတယ်ပထမတူကတော့သမိုင်းပါကူဆရာဦးအောင်ခင်ဖြစ်ပါတယ်ပရိသတ်နဲ့အထွေထူးမိတ်ဆက်ပေးကြလို့လိမ့်မယ်မဟုတ်ပါဆရာဟာကျွန်တော်စီမှာမြမအေးဒီမြမအေးကဘာအေးသုံးသက်ချက်တွေကိုလည်းပဲအပစင်တင်ဆက်နေတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်။နောက်ပုဂ္ဂိုလ်တူကဒေါက်တာတူကျော်ဖြစ်ဒေါက်တာတူကျာဖြစ်ပါတယ်။ကချင်းမြို့သားနိုင်ငံရေးသမားတူဖြစ်ပါတယ်။ဒေါက်တာတူကျာဟာလည်းမြန်မာနိုင်ငံတိုင်းရင်းသားအရေးကိုတက်တက်ကြွကြွဆောင်ရွက်လာခဲ့တဲ့အထင်ရှားပုဂ္ဂိုလ်တူဖြစ်ပါတယ်။ကျွန်တော်ပထမဆုံးဆရာဦးအောင်ခင်ကိုမေးပြစီဆရာကျွန်တော်စောစောကမိတ်ဆက်မှာပြောသလိုပါပဲ။ဒီစကော့တလန်ရဲ့နှစ်ပေါင်းများစွာရှိလာတဲ့ပြဿနာကိုလွယ်လွယ်ကူကူဖြေရှင်းနိုင်ကြတယ်။ကျွန်တော်ဒီဒီမှာကြတော့သိအခက်အခဲတွေနဲ့ကြုံကြရတယ်တိုက်ကြခိုက်ကြတယ်ဒါဒီမိုကရေစီရှိရမရှိရလောက်ပဲလားလူတို့ရဲ့နိုင်ငံရေးရင်းကျက်မှုကပါသလားဆိုတော့ဆရာဘယ်လိုသဘောပါလဲဆရာဆရာရဲ့ပဏာမသုံးသပ်ချက်တွေကြားရမှာဆရာ
ဟောဒီစကော့တလန်ကိစ္စဟိုဖြစ်နေတာတော့ကြာပါပြီဘာလို့လဲဆိုတော့ဒီစကော့တလန်မှာဖြစ်နေတော့ဒီ mainstream policy နိုင်ငံရေးမှာလူတွေသိပြီးတော့သတိမထားမိကြဘူးနောက်အင်္ဂလိပ်ကလည်းအင်္ဂလိပ်နိုင်ငံရေးပါတီတွေကလည်းအထူးဖြစ်ရင်သူအာဏာရဖို့လားသူကအဓိကထားနေတာဟုတ်အဲ့တော့ဒေသတွေရဲ့ကိစ္စတွေပါတီသူကတိတ်ကြီးမဆိုင်ပဲနေနေတာတကယ်တကယ်ကတော့ဒီ Scottish National Party ဆိုတဲ့ဒီ Scottish အမျိုးသားပါတီတည်ထောင်ပြီးတော့အနည်း80ကျတဲ့အခါမှာဒီလိုဖြစ်လာတာအဲ့တော့အနည်း80ကဟိုးအရင်တုန်းကလူရမဝင်တဲ့ပါတီကနေတပီနဲ့သူကဒီ Democracy ဘောင်ထဲကနေသူလှုပ်ရှားလာတော့သူတပီးပီးနဲ့သူရလာပြီးတော့နောက်ဆုံးပြီးမှာစကော့တလန်မှာသူအများစုပါတီဖြစ်လာတဲ့အခါမှာသူဒီချီနေရောက်လာတာပဲအဲ့တော့သူကနေချင်းညာချင်းဖြစ်တာမဟုတ်ဘူးဒီဥစ္စာဒီစကော့တလန်အနေနဲ့ကြည့်မယ်ဆိုရင် Scottish Nationalist Party အနေနဲ့ဆိုနှစ်ပေါင်း80ကျတဲ့ဟိုခရီးရှည်ကြီးပေါ့ဗျာဒါအခုမှနောက်ဆုံးအဆင့်ကိုရောက်လာတာပဲနောက်ဆုံးအဆင့်ကိုရောက်လာတော့သူမဲရှုံးမိနေတယ်တကယ်တကယ်လူရှုံးတယ်လို့မပြောနိုင်ဘူးဘာလို့လဲဆိုတော့သူလူချင်းတိုင်းတော်တော်များပေးရမှာဟုတ်ပေးဖို့တဲ့ဒီနိုင်ငံရေးပါတီကြီးတွေကဟိုဂရီးပေးတဲ့အဆင့်ကိုရောက်သွားတယ်ဆိုတော့မဲရှုံးတာလွတ်လပ်ရေးမရတာပဲရှိတယ်ဒါပေမဲ့သူလုတ်ပိုင်ခွင့်နေအများကြီးရသွားတာပေါ့အဲ့တော့လွတ်လပ်ရေးမရပြီနဲ့လုတ်ပိုင်ခွင့်နေအများကြီးရတော့လေလွတ်လပ်ရေးနီးပါးပေါ့ဗျာဖြစ်သွားတဲ့သဘောရှိတဲ့အတွက်သူတို့ရဲ့လှုပ်ရှားမှုကအကြီးကြီးတော့မဖြစ်ပါဘူ
းဟုတ်ကဲ့ဆရာလူလက်ထိုးသတင်းပထမဆုံးရလကြညာတော့လေ answer is no but does not mean no change ဆိုပြီးတော့သူတို့က no လို့ပြောပေမဲ့အပြောင်းလဲမရှိဘူးဆိုတာမဟုတ်ဘူးဆိုတော့သူတို့ပြောတော့ကြားပါတယ်ဒေါက်တာတူကျော်ကဘယ်လိုသဘောပါလဲခင်ဗျာမြန်မာနိုင်ငံဘက်ကအခြေအနေကိုဆရာနဲ့ရှင်းပြီးပြောကြည့်ပါဒါဘယ်လိုကြောင့်ကွာဟာနေရလဲကျွန်တော်စီမံကြတော့သေချာတက်ကြအများကြီးဖြစ်ခဲ့ရတယ်ပေါ့ဆရာ
ဟုတ်ကဲ့ဗျာကျွန်တော်မြင်တာဒီအခုဒီ Scotland မှာဒီစန္ဒခံယူပွဲအဖြစ်ရလကိုတို့တုံးတက်ကြည့်မယ်ဆိုရင်ဒါ UK ထဲမှာဆက်နေမယ်ဆိုလို့ရှိရင် Scotland သားတွေအတွက်ပိုပြီးအကျိုးများနိုင်တယ် ဖက်ဒရယ်တဲ့ဆက်နေတာပုံပြီးကောင်းမယ်လို့အများစုကလက်ခံသဘောတူတဲ့ကြောင်းဖက်ဒရယ်ဘက်ကရှုံးနေသွားတာဖြစ်တယ်။အဲ့တော့ဘာကြောင့်လို့ဖြစ်လာရလဲဆိုရင်ဒီ UK တဲ့ဘာနေတဲ့ချင်းခါမှာဒီစကော့တလန်ပြည်သူတွေအတွက်ပေါ့နော်အစစအရေရာမှာအဆင်ပြေမှုတွေရှိတယ်အာနာခွေပေးတာလေဒါဟိုလုံလောက်ခွေပေးတဲ့အပိုင်းကြီးရှိမှာပါအဲကြောင့်လို့ဒီ UK ထဲမှာနေချင်းတာဒီစကော့လန်သားတွေအတွက်အများကြီးအကျိုးရှိတယ်လို့အဲလိုလက်ခံယုံကြည်တဲ့လူတွေများတဲ့ကြောင်းအဲဒီခွေရဲ့ဘက်ကနေရှုံးနေသွားတာဖြစ်တယ်လို့မြင်တယ်အဲဒီဘီချာအစီအဝန်ကြီးချုပ်ဒီကတိကိုကျို့တော့ပေါ့ဆက်ဆက်လဲတာလုတ်ပန်ခုနအနာသူ့ပေးမယ်ဆိုရတကယ်လက်တွေ့လုတ်ဆောင်မယ်ဆိုတော့အခွက်တွေရလူသားတဲ့လူဦးရေဒီနေ့တခြားပုံတွေနေတော့ဖို့ရှိပါတယ်ကျွန်တော်မြင်တာကပါလဲဆိုလို့ရှိရင်ဒီစကော့တလန်ကပုံသာမျိုးပေါ့ဒီနေဒီကိုနောက်ပြီးတိုင်းသားဒီကိုအနာခွဲခွဲတဲ့အနေသားမျိုးပေါ်ပေါက်လာမယ်ပြည်မှာတဲ့ပြည်ဆောင်စုတွေပေါ်ပေါက်လာမယ်ဆိုလို့ရှိရင်ကျွန်တော်နိုင်ငံမှာဒီလူမျိုးကြီးရက်စေဘုံကားကိုအများရရှိနိုင်မယ်လို့ကျွန်တော်အဲ့လိုသုံးသပ်မိတယ်
ဟုတ်ကဲ့ဟုတ်ကဲ့ရှာဟုတ်ကဲ့ဆွေးနွေးမဲ့လူတွေအများကြီးစောင့်နေပါတယ်နောက်ကျွန်တော်တခုဒီမှာမေ့ချင်တာကတော့အခုသောရရှင်တယောက်ကိုကျွန်တော်ခေါ်ပါမယ်ပါဝင်ဆွေးနွေးမဲ့ပုဂ္ဂိုလ်ခွန်မြင့်ထွန်းဖြစ်ပါတယ်ကျွန်တော်ဒီမှာတခုဒေါက်တာတူရပြောသွားတယ်ဆက်ဆက်ပြီးပြောခြင်းတပီထောင်စနစ်တို့ဖက်ဒရယ်စနစ်တို့ကနိုင်ငံရေးဝေါ်ဟာရတွေပါတကယ်တော့ဗြိတိန်နိုင်ငံဟာဖက်ဒရယ်နိုင်ငံမဟုတ်ပါဘူး unitary country ဖြစ်ပါတယ်ဖွဲ့စည်းပုံစကားနဲ့ပြောမယ်ဆိုရင်သူတို့စီမှာအခု federation ပြတာမဟုတ်ပါဘူးအနာခွဲ့ရေးကိုသူက devolution လို့ခေါ်ပါတယ်ခင်ဗျာအဲဒီပါလီမန်နဲ့ထားပြီးတော့သူတို့ရဲ့ဆုံးဖြတ်ပိုင်ခွင့်လုပ်ပိုင်ခွင့်တွေပြထားခြင်းသာဖြစ်ပါတယ်အဲ့ဒါတခုကျွန်တော်သတိပေးပြောချင်ပါတယ်နောက်ပိုင်းမှာကျွန်တော်ဆရာဦးခင်ကိုဒါပြန်မေးပါမယ်အခုဒေါက်တာဦးခင်ခွန်မြင့်ထွန်းကိုဆွေးနွေးဖို့လှည့်ပေးချင်ပါတယ်ခင်ဗျာခွန်မြင့်ထွန်းသဘောပြောပါခင်ဗျာ
ကျွန်တော်တို့မြင်တဲ့အမြင်ကတော့ဒီစကော့တလန်ကိစ္စမတိုင်ခင်မှာကျွန်တော်ကနေဒါနိုင်ငံမှာကူးဘက်ပြဿနာရှိခဲ့ပါတယ်ကူးဘက်ပြည်နယ်ခွဲထွက်ရေးအစိုးရနိုင်ငံရေးသမားတွေတော်လိုင်းကောင်းဆောင်တွေကဒီကူးဘက်ပြည်နယ်ခွဲထွက်ဖို့ပြောခဲ့ပြီမလို့တကယ်ဆန္ဒခံရင်ကွဲမှာကကျွန်တော်တို့ခွဲမထွက်ဖို့ကအနိုင်ရပြီးရခဲ့ပါတယ်အခုစကော့တလန်ကတော့ဒုတိယဖြစ်ပါတယ်ကျွန်တော်မြင်တာကတော့ဒီကူးဘက်မှာကစကော့တလန်မှာဖြစ်ခဲ့တာကတော့အဓိကအပြည့်ဒီစကော့လန်လူမျိုးတွေရောကွိဘက်ပြည်နယ်သားတွေရောသူတို့ရဲ့နိုင်ငံရေးအမကန်ချက်ကိုရရှိသွားလို့ခွဲထွက်ရေးအစိုးရမအောင်မြင်မဲနဲ့ပေါင်းစည်းရေးအစိုးရအောင်မြင်ခဲ့တာလို့ကျွန်တော်အဲ့လိုမြင်ပါတယ်။ဒါကြောင့်မလို့ကျွန်တော်ဒီနေ့တိုင်းပြည်နဲ့ရှင်ပြီးပြောရမယ်ဆိုရင်ကျွန်တော်တိုင်းပြည်မှာဒီနိုင်ငံရေးအမကန်ချက်ရရှိဖို့အတွက်ကိုဒါကျွန်တော်တော်လန်တိုက်ပွဲဝင်နေကြတာဖြစ်ပါတယ်။ဒါကြောင့်မလို့ဒီနိုင်ငံရေးအမကန်ချက်ကိုသာရရှိမယ်ဆိုလို့ရှိရင်ကျွန်တော်ခွဲထွက်ရေးဆိုတာဟာဘယ်သူကမှပြောကြတော့မှာမဟုတ်တယ်လို့ကျွန်တော်ပေါင်းစည်းရေးကိုပဲဆောင်ရွက်ကြမှာဖြစ်ပါတယ်ဒီတိုင်းသားအလုံးလက်နက်ကင်တိုင်းသားဖွဲ့စည်းတဲ့အလုံးရဲ့ဆန္ဒလည်းနိုင်ငံရေးအမကကြရရှိဖို့ဘယ်ကျွန်တော်ဒီလိုမြင်ပါတယ်အကြောင်းမို့လို့ဒီငင်းငိုင်းဖြစ်စင်မှာအဓိကအဖြစ်ကွိဘတ်မှာကစကော့တလန်မှာကတော့ဒီငင်းငိုင်းဖြစ်စင်မှာလူဒုကတကယ်ကိုပေါင်ခွင့်ရခဲ့တယ်ဆိုတဲ့သက်တည်ဖြစ်ပါတယ်ကျွန်တော်တန်းကြည့်မှာလည်းကျွန်တော်တို့ငင်းငိုင်းဖြစ်စင်တိဆောက်မှုမှာလူဒုကတကယ်ပေါင်ဝင်နိုင်ဖို့လိုတယ်တကယ်ပြပြွှေွှေနဲ့ပါဝင်ဆုံးဖြတ်ခွင့်ရှိဖို့လိုတယ်ကြောက်ဒီစကော့တလန်ရဲ့ပြဿနာကိုကြည့်မယ်ဆိုလို့ရှိရင်တမိုင်းကျောင်းဆိုင်ရာတွေဘယ်လိုပဲရှိခဲ့ရှိခဲ့ကျွန်တော်တို့တမိုင်းကျောင်းဆိုင်ရာတွေကိုအတိမတ်ပြုဝေဖို့လိုတယ်ဒီနေ့လူဒုရဲ့အကျိုးစီးပွား interest ကိုလည်းဒါဦးစားပေးပြီးဆုံးဖြတ်ကြမှာပဲဆိုတာကိုကျွန်တော်တို့ဒါကိုကျွန်တော်ဒါမြင်ရပါတယ်ဒါကြောင့်မလို့ကျွန်တော်တိုင်းပြည်မှာလည်းနိုင်ငံရေးအမကန်ရဲ့ရရှိတဲ့နိုင်ငံရေးဆွေးနွေးပွဲတွေဖြစ်ဖို့လိုတယ်နှုတ်နှစ်ဖက်သိခါရှိတဲ့အခြေအနေမျိုးကိုဖန်တီးနိုင်နေဆိုလို့ရှိရင်ကျွန်တော်တိုင်းပြည်ရဲ့ဒီငင်းငင်းဖြစ်စဉ်တည်ဆောက်မှုကလည်းအောင်မြင်မယ်လို့ကျွန်တော်လည်းယုံကြည်ပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ခင်ဗျဟုတ်ကဲ့ဆရာခင်ခွန်မြင့်ထွန်းရဲ့ဆွေးနွေးချက်ကိုဆရာပါပြန်ပြောချင်ပါတယ်သူကနိုင်ငံရေးအမကန်ချက်နဲ့ဆုံးဖြတ်မှလူထုပါဝင်ဖို့လိုရဲဆိုတာသူကပါလေဒီလူထုဆန္ဒခံယူပွဲနဲ့မြန်မာနိုင်ငံရဲ့ကိစ္စကိုဆုံးဖြတ်စေချင်တဲ့သဘောလားခင်ဗျခွန်မြင့်ထွန်းကျွန်တော်ဆရာကိုပြန်မေးဖို့တဲ့မေးခွန်းရှိအောင်လို့အ
ဲကျွန်တော်ဒီဟိုတိုင်းပြည်ရဲ့ဟိုအခြေအနေပေါ်မှာလည်းမူတည်သေးတယ်ပဲ။ဘာလို့လဲဆိုတော့မြန်မာပြည်မှာဟိုရှေးတုန်းကတာဂက်တွေဂရိကဝတ်ဒီဘာတွေသဘောတူချက်ဒီဘာတွေကိုဟိုစစ်တပ်ကဖျက်တဲ့အရေးအကျဉ်ရှိတာ။ဟိုဒီပင်လုံစာချုပ်တို့ဘာလို့ဆိုဒီအင်္ဂလန်မှာဆိုဒါမျိုးဆိုလို့ရှိရင်ရိုးတိတိထားတာပေါ့ဗျာ။ဘယ်သူမှဟိုဖျက်ပြဖို့စိတ်မကူဘူး။မြန်မာစစ်တပ်ကတော့ရှေးတုန်းဟာဒီအစင်လာရှေးတုန်းအကုန်ဖျက်ပြတော့ပြန်ပြီးတော့ဘ누구ကအယုံကြည်လို့ကခက်တာပေါ့ဥပမာဆိုရင်ဒီစကော့လန်ကိစ္စပါဆိုလို့ရှိရင်ဒီ UK ဆိုပြီးပေါ်ပေါက်လာတာ1900ခုနှစ်မှာပေါ်ပေါက်လာတယ်ဗျာ အဲ1900ခုနှစ်မှာဒီစကော့တလန်ပါလီမန်နဲ့အင်္ဂလိပ်ပါလီမန်နဲ့နှစ်ခုသဘောတူပြီးတော့ဒီ UK ဆိုတာကိုထူထောင်လိုက်တာပဲဒါကြောင့်မလို့အခုသက်တမ်းအခု309နှစ်ရှိတာပဲဒီ309နှစ်အတွင်းမှာသူအထဲထဲမှာရှိတဲ့သဘောတူညီချက်တွေဘာလဲကုရတီသူတို့လေးစားတော့ပဲဗျာဒါမှမဟုတ်လည်းသူတို့လုပ်လို့ရတာဟုတ်အဲ့တော့အဲ့အရာကိုအရင်ကရှိခဲ့တဲ့ဂတိကဝတ်ဒီနိုင်ငံရေးသမားတွေအရင်ကဟိုဥနုထားခဲ့တဲ့ဥစ္စာအောင်စမ်းထားခဲ့တဲ့ဟာငါလူမဆိုင်ဘူးလားထင်ရမြန်လုပ်မယ်ဆိုပြီးတော့ဘူနေဝင်းတို့ဘူသားရွှေတို့အကုန်လုံးပေါ်ပြဒီစစ်ကောင်းဆောင်တွေဟာအကုန်သူများလက်နဲ့ရေးတာကိုချီနဲ့ဖြတ်ပြီးတော့ထင်ရမြန်လုပ်လာတဲ့အတိုင်းပြီဆိုတော့ဒါမျိုးပြန်လုပ်ဖို့အင်တာခက်တယ်ဗျာ
ဟုတ်ကဲ့ရှာကွန်ပျူတာကြောက်ပါရနော်ဆရာဆွေးနေတာကို
ဟုတ်ကဲ့
ဟုတ်ကဲ့ကွန်ပျူတာနဲ့ဖြည့်စွက်ပြောနိုင်ပါတယ်ဆိုတော့ကျွန်တော်ကွန်ပျူတာမေးတော့ကွန်ပျူတာပြောလို့တာကဗာလဲမြန်မာနိုင်ငံရဲ့ဒီတိုင်းဒေသပြည်နာမှာနိုင်ငံရေးအမကန်ကျဲနဲ့လူထုပောင်ဝင်ခွင့်ဆိုတာလူထုပောင်ဝင်ဆိုတာဘာကိုပြောတာလဲ referendum နဲ့ဆွေးနွေးဆုံးဖြတ်စီရင်လဲဆိုတော့လား
အော်ကျွန်တော်လူထုပောင်ဝင်ဆိုတာအဓိကအကြည့်ဒီကနေ့ကျွန်တော်တို့အပြစ်ခတ်ရဲ့ yes စာချုပ်တွေချုပ်ကြတယ်ပြန်ပြီးတော့တိုက်ကြတယ်အဲ့မှာဘသူမှနဲ့ဘသူမှားတယ်ဆိုတာရေးဆုံးဖြတ်မနိုင်မဲ့လူကအစိုးရလည်းမဟုတ်ဘူးကျွန်တော်လက်နက်ကင်တိုင်းနာဖွဲ့ကြီးတယ်လည်းမဟုတ်ဘူးလူလူကတကယ်ဆုံးဖြတ်ပြီးတော့ဘသူမှနဲ့ဘသူမှားတယ်ပြောဖို့လိုတယ်အနေဆုံးအဖြစ်ဆိုတော့ကျွန်တော်တို့ကဒီနေ့လူလူရဲ့ပါဝင်မှုကကြေကြေပြတ်ပြတ်ကျွန်တော်တိုင်းပြည်မှာရှိတဲ့ ਨੇ ဒီငင်းငယ်ဖြစ်စဉ်ကိုအကောင့်တွေပေါ်တဲ့အခါမှာလူလူရဲ့ပါဝင်မှုကကြေကြေပြတ်ပြတ်ကျွန်တော်တိုင်းပြည်မှာရှိတဲ့ ਨੇ အဲ့ဒါမှသင်ကျွန်တော်ငင်းငယ်ဒီဆောင်ဖြစ်စဉ်အောင်မြင်မယ်လို့ကျွန်တော်ဒီလိုပြောတာဖြစ်ပါတယ
်
ဒီနေ့စကော့တလန်တို့ကွိဘက်တို့မှာအောင်မြင်ခဲ့တာကတော့သူတို့တိုင်းပြည်ခွဲထွက်ရေးမခွဲထွက်ရေးအဲ့လိုငင်းငယ်ဖြစ်စဉ်ဒီဆောင်မှုမှာလူလူကတကယ်ပါဝင်ခွင့်ရခဲ့တာဖြစ်ပါတယ်ဒါကြောင့်မလို့သူတို့ရဲ့အကျိုးစီးတမိုင်းကြောင်းဆိုင်ရာတွေအထိမှပြပြီးတော့မှလူလူကသူ့ရဲ့အကျိုးစီးပွားကြည့်ပြီးတော့ဆုံးဖြတ်ခဲ့တာဖြစ်တဲ့အတွက်ကနေဒါမှာရောကျွန်တော်တို့ဒီဟိုအင်္ဂလန်မှာရောတိုင်းပြည်ကမပြိုကွဲပဲနဲ့ပေါင်းစည်းကိုအဓိကထားခဲ့ကြတာလို့ကျွန်တော်အဲ့လို
မြင်ပါတယ်ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ဒီမှာသောရရှင်တယောက်ကလည်းရေးထားပါတယ်ချမ်းပြည်ကသောရရှင်တယောက်ကလည်းပဲမြန်မာနိုင်ငံမှာအဲ့လိုမျိုးလူလူဆန္ဒနဲ့ပြေးမယ်ဆိုရင်လည်းလူလူကလည်းမှန်မှန်ကန်ကန်ဆုံးဖြတ်နိုင်တဲ့သူရဲ့ English လို့ရ critical thinking or alternative thinking or creative thinking ဆိုပါလေသူကအဲ့ဒါမျိုးညွှန်ထားပါတယ်စဉ်းစားဆင်ခြင်ဉာဏ်ပြည့်စုံဖို့လိုတယ်အခုဆရာဦးအောင်သင်စကားကိုငါပြောရရင်လည်းစဉ်းစားတတ်တဲ့အုပ်နှောက်ကိုခတောင်းကြိုက်နိုင်ဖို့လိုတယ်တဲ့သူကသုံးသပ်ထားပါတယ်မြန်မာနိုင်ငံပညာရေးစနစ်အစိုးရအဆက်ဆက်ရဲ့တလွဲဝါဒဖြန့်မှုတွေကြောင့်လူလူဟာလူငယ်တွေဟာကြောက်လန့်ပြီးတော့အမှန်ကိုမဆုံးဖြတ်နိုင်ဘူးဆိုပြီးတော့ပြောထားပါတယ်ဒါလည်းစဉ်းစားစရာအချက်လို့ထင်ပါတယ်ကျွန်တော်အချိန်ရရင်ဆွေးနွေးပါမယ်အခုစကော့တလန်ဆန္ဒခိုင်ရင်ဘက်မှာ16နှစ်18နှစ်ကလေးတွေကပါဝင်ပြီးတော့ဆုံးဖြတ်စေခဲ့တာဖြစ်ပါတယ်ဒါမျိုးကိုမြန်မာနိုင်ငံမှာလှုပ်လို့သင့်တော်နိုင်တဲ့အခြေအနေရှိလားဆိုတာကျွန်တော်အလက်ပေးပြီးတော့ပြန်ဆွေးနွေးမှာဖြစ်ပါတယ်အခုပါဝင်ဆွေးနွေးမဲ့ပုဂ္ဂိုလ်နောက်တစ်ယောက်ကိုဖိတ်ခေါ်လိုပါတယ်အဲ့ဒါကတော့ဦးမြတ်သီခပြောပါခင်ဗျာဘယ်လိုသဘောပါလဲ
အော်ဟုတ်ကဲ့ကျော်ဇန္နာကြီးခုနဦးကျော်ဇန္နာပြောထားတဲ့စကားလေးကအင်မတန်တန်ဖိုးရှိတယ်ဗျဘာတန်ဖိုးရှိသလဲဆိုတော့ကျွန်တော်တို့ဒီအာ18နှစ်16နှစ်ဒီစကော့တလန်မှာရှိနေတဲ့ဒါဗျာဟူပညာတတ်ပေါ့ဗျာကလေးငယ်တွေကပါဝင်မဲပေးနိုင်ခွင့်ဆိုတဲ့ဥစ္စာကတိတ်ရေးကြီးတယ်အဲ့တော့ကျွန်တော်တို့နိုင်ငံမှာကျွန်တော်တို့မြန်မာနိုင်ငံကြီးမှာတိုင်းသားပေါင်းစုံနော်ပန်းပေါင်းစုံပွင့်ပြီးတော့နေကြတယ်ဆိုပေမဲ့ကျွန်တော်တို့နိုင်ငံမှာရှိနေတဲ့ဒီပညာတတ်လူငယ်တွေဘလောက်ထိရှိသလဲတွေးခေါ်ဘလောက်ထိဒီအခြေအနေပေါ်မှာဆုံးဖြတ်နိုင်စွမ်းရှိသလဲအမျိုးသားရေးတစ်ခုတည်းနဲ့ကြည့်ပြီးတော့စကော့တလန်ယနေ့ခွဲထွက်ရေးမခွဲထွက်ရေးဆိုတာကိုဆုံးဖြတ်သွားတာမဟုတ်ဘူးတွေးခေါ်ရှိပြီးတော့ပညာပိုင်းဆိုင်ရာမှာအသိဉာဏ်ရှိရှိနဲ့ငါတို့ရဲ့အနာဂတ်ကိုငါတို့ဘယ်လိုသွားရမလဲဆိုတဲ့ဥစ္စာမျိုးနဲ့စကော့တလန်ကယနေ့အချိန်မှာဆုံးဖြတ်သွားတဲ့ဥစ္စာကိုကျွန်တော်တို့မြန်မာနိုင်ငံမှာနေထိုင်တဲ့တိုင်းသားညီကိုမောင်နှမတွေဒါကိုအတူယူပြီးတော့ကျွန်တော်တို့မျိုးဆက်တစ်တွေကိုတကယ်တွေးခေါ်ရှိအောင်ပညာတတ်တွေဖြစ်အောင်အသိပညာတွေတိုးတက်အောင်လုပ်ပေးဖို့တိတ်ရေးကြီးပါတယ်လို့ကျွန်တော်ပြောချင်တယ်ဗျဦးကျော်သမား
ဟုတ်ကဲ့ဦးမြတ်သီဟာကျေးဇူးတင်ပါတယ်ကျွန်တော်ခုနစထားတဲ့ကိစ္စဦးမြတ်သီဟာဆက်ပြီးတော့ဆွေးနွေးလိုက်တဲ့အတွက်ကြောင့်ကျွန်တော်နောက်ပရိသတ်တူကိုဖိတ်ခေါ်လိုပါတယ်ဦးထွန်းအောင်ထွန်းအောင်ရှိပါလားခင်ဗျာအဲ့ဒီမှာဦးထွန်းအောင်ကြားပါလား
ကြားပါတယ်ကို
ဟုတ်ကဲ့ဦးထွန်းအောင်
ကိုထွန်းအောင်ပ
ါဟုတ်ကဲ့ပါများဆွေးနွေးလိုပါလားခင်ဗျာ
ဟောကျွန်တော်တို့ဒီ referendum နဲ့ပတ်သက်လို့ဗမာပြည်မှာကျွန်တော်တို့ဒီပင်လုံကြီးလာကံသဘောမျိုးတော့လုတ်ခဲ့တာရှိပေမဲ့ကိုယ်စလဲတွေနဲ့လုတ်တဲ့ referendum ပဲဖြစ်ခဲ့တာလေ
။ဟို
ပြည်သူတွေအားလုံးပါပြီးတော့ဆွေးနွေးခဲ့တဲ့ referendum လည်းမဟုတ်ခဲ့ဘူး။အဲဒါ Scotland ကတော့သူတို့မလုတ်ခင်တည်းကဒီ2017လောက်ထဲကသူတို့အာဏာရထဲက Scottish ဒီ National Party အာဏာရထဲကဒီကိစ္စကိုသူတို့တေချာဆွေးနွေးခဲ့ကြတာပေါ့နော်။အဓိကကတော့သူတို့တိုင်းပြည်ရဲ့ဒီရေနံနေ ဒီရောက်ပဲပင်လည်းမထွက်နေရေနံနေသူတို့ဒီကဲစီနဲ့ပတ်သက်ပြီးတော့တော်တော်လေးကိုခွဲထွက်ခင်ချမ်းသာမယ်ဆိုတဲ့ပုံစံမျိုးတွေနဲ့ပြောကြဆိုကြတယ်ဆိုတော့အဲ့ဒါကလည်းအဓိကကြားတဲ့ကိစ္စပေါ့လေတော်တော်ဟိုတိုင်းပြည်မှာရှိတဲ့လူတွေနဲ့ဗမာပြည်မှာရှိတဲ့လူတွေနဲ့ဆင်းနှိုင်းရှင်ကြည့်တော့တော်တော်กว่าတယ်ဟိုအသိပညာအတွေးခေါ်ပြီးတော့လွတ်လပ်မှုဒီလွတ်လပ်တဲ့လူဖွဲ့စည်းပြီးတော့ဒီ transparent ပေါ့ဗျာဒီတယောက်နဲ့တယောက်တို့ဘောက်သိနိုင်တဲ့မီဒီယာတွေရှိတယ်သတင်းဌာနတွေရှိတယ်တရားဥပဒေစိုးမိုးမှုတွေရှိတယ်ဆိုအဖက်ဖက်ကနေပြီးတော့အားလုံးပုံစံကျနေတဲ့အတိုင်းပြည်တစ်ပြည်မှာဒီခွဲထွက်ရေးမခွဲထွက်ရေး referendum ကို National Party ကလွတ်တော်မှာအာဏာရပင်မဲ့ဒါကိုတိုင်းပြည်ကိုချပြပြီး referendum လုပ်ခဲ့ပင်မဲ့ဒီနေ့ခွဲထွက်တဲ့ဘက်ကနိုင်ခဲ့တယ်ဆိုတာကျွန်တော်တို့တွေ့ရဆိုတော့ဗမာပြည်မှာအဲ့လိုအခြေအနေမျိုးကိုဖြစ်ပေါ်ကြတာတိုင်းသားတွေမှာဥပမာကျွန်တော်ရက်ခိုင်းမှာလဲဒီ referendum နဲ့များခွဲထွက်လို့ရနိုင်မလားဒါမျိုးတွေပေါ့ဒါမျိုးရက်ခိုင်းလို့မဟုတ်ပဲနဲ့ရှမ်းပြည်နယ်မှာလဲရှိခဲ့ခွဲထွက်ရနိုင်မလားဆိုတော့ဒါကဆွေးနွေးဖို့အဆင့်လောက်ပဲလုပ်လို့ရပြီးတော့အဲ့ဒီလိုမျိုးသွားဖို့ကမလို့မှမဖြစ်နိုင်သေးတဲ့အခြေအနေဆိုတော့ကျွန်တော်တို့ကဒီနိုင်ငံတွေမှာလုပ်နေတဲ့လူမှုရေးပြုမြင်တောင်းလဲမှုတွေဒီတကယ်ကိုတို့ရောပေါ့တယောက်နဲ့တယောက်ဒီနိုင်ငံရေးရဲ့သဘောတရားတွေတရားဥပဒေစိုးမိုးမှုအနေအထားတွေကိုဗမာပြည်မှာဝိုင်းဝန်းပြုပြင်ဆောင်ရွက်ပြီးမှကျွန်တော်တို့ဖြစ်ချင်တဲ့အရာကိုလူတို့ကလည်းအဲ့ဒီအသိပညာရှိပြီးမှဒီကိစ္စကိုလုပ်လို့ရတယ်လို့ကျွန်တော်တို့ကသုံးသပ်တယ
်ဟုတ်ကဲ့
ဆိုတော့အင်္ဂလန်မှာတောင်မှဒီနေ့အင်္ဂလန်ကဘာလုပ်ထားလဲဆိုတော့ဒီခင်ဗျားတို့လည်းသိတဲ့အတိုင်းပဲသူတို့ကစကော့တလန်မှာမွေးပြီးအင်္ဂလန်မှာနေတဲ့လူတွေကြတော့မဲထဲဝင်ပေးတယ်ဒါပေမဲ့အင်္ဂလန်မှာမွေးပြီးစကော့မှာနေတဲ့လူကြမဲထဲဝင်မပေးဘူးအင်္ဂလန်မှာနေပြီးစကော့မွေးပြီးတော့စကော့မှာသွားနေတဲ့လူကြတာမဲထက်ဝင်ပေးတယ်ဆိုပြီးတော့အဲ့မှာနေမဲက၄သိန်းနီးပါးလောက်กว่าဆိုတော့တကယ်လို့ဒါအဲ့ဒီဥစ္စာကမပါခဲ့ရင်ဒီနေ့ရဲဆိုတဲ့အဖြေကမှန်သွားမဲ့သဘောတော့ဖြစ်နိုင်တယ်ဒါဆိုသူကလည်းဘယ်လိုကြွေးကြော်တာလဲအင်္ဂလန်ကြီးကခွဲထွက်ခဲ့ရင်ငါတို့စကော့တလန်နိုင်ငံကြီးက the world richest country တခုဖြစ်လာနိုင်တယ်လို့သူတို့ကိုယ်တိုင်သူတို့ကြွေးကြော်ခဲ့ဆိုတော့ဒါကအကျိုးကျေးဇူးပေါ်မှာတွက်ပင်မဲ့ဒီနေ့အင်္ဂလန်နိုင်ငံကိုအားကိုးမှုကစကော့တွေကညားတဲ့အတွက်အင်္ဂလန်ကိုဘာလို့အားကိုးလဲဟိုတမအစိုးရတွေပြီးတော့တိုင်းပြည်ရဲ့လူမှုရေးစီးပွားရေးမှာအဖက်ဖက်ကနေပြီးတော့ပြည်ပြောင်းလဲမှုတွေအားလုံးကိုစနစ်တကျလုပ်ပေးနိုင်တဲ့အစိုးရအများပြည်သူယုံကြည်တဲ့အစိုးရဖြစ်လို့ဒီနေ့သူတို့ခွဲထွက်ရေးကအစိုးကမအောင်မြင်ခဲ့တာဖြစ်တယ
်ဟုတ်က
ဲ့ဒါကဘာလဲဆိုရင်ကျွန်တော်တို့ဗမာပြည်ကတခုတော့သင်္ကန်းစာယူလုံးမယ်ဆိုတော့ကျွန်တော်တို့လူမျိုးတွေဒီစည်းစည်းလုံးလုံးညီညီညွတ်ညွတ်နဲ့တိုင်းပြည်မှာလူငယ်တွေလာနေအနာဂတ်လူငယ်တွေကိုတွေးဖို့ဘူးသူတာရှိရှိတင်ကြားပေးဖို့ပဲတာဝန်ရှိတယ်။အဲ့လိုမျိုးလှုပ်ခဲ့ပေးရင်မြန်မာပြည်အနာဂတ်ကဘာမှပြောစရာမလိုပဲလှပနေမှာဖြစ်တယ
်။
Referendum ရှိသည်ဖြစ်စေမရှိသည်ဖြစ်စေကျွန်တော်တို့စိုးရိမ်ရမယ့်အခြေအနေမျိုးမရှိ
။ဟုတ်က
ဲ့ကျွန်တော်ပြောချင်တာဒါပါပဲ
။ကျေးဇူးတင်ပါတယ်ဟုတ်ကဲ့။နောက်ကျွန်တော်ဒေါက်တာတူရခတ်တူတို့ဖြည့်ပေးပါဒီကိစ္စကိုကျွန်တော်ခုမေးချင်ပါတယ်။မြန်မာနိုင်ငံမှာတချို့ကပြောကြတယ်တိုင်းရင်းသားပြဿနာတွေကြောင့်ဒီမိုကရေစီဖော်ဆောင်ဖို့ခက်တယ်လို့ပြောကြတယ်။အခုစကော့လန်ကိုသုံးသပ်မယ်ဆိုရင်ဒီမိုကရေစီထွန်းအားနေလို့တိုင်းရင်းသားပြဿနာကိုလွယ်လွယ်ကူကူဖြေရှင်းလိုက်နိုင်တယ်လို့ဆိုရင်လည်းရမယ်ထင်ပါတယ်ဆိုတော့မြန်မာနိုင်ငံရဲ့အခြေအနေဒေါက်တာတူကြဘယ်လိုသဘောပါလဲဒီမိုကရေစီနဲ့တိုင်းရင်းသားပြဿနာဒီမိုကရေစီမရှိလို့တိုင်းရင်းသားပြဿနာဖြစ်သလားတိုင်းရင်းသားပြဿနာဖြစ်နေလို့ဒီမိုကရေစီမရှိဘူးလားဆိုတာကျဲနဲ့ကျဲဦးပြဿနာဒေါက်တာတူကြရဲ့သဘောတော့ခက်တူလို့ပြောပါခင်ဗျာ
တိုင်းရင်းသားပြဿနာကိုဖြေရှင်းပြီးဆိုတော့ဒီမိုကရေစီပုံပြီးထွန်းအားနိုင်တယ်ဒီမိုကရေစီနဲ့တိုင်းရင်းသားပြဿနာဆက်နေနေတာပေါ့လေအဲ့တော့ကျွန်တော်ပြောချင်တာကဒီကျွန်တော်နိုင်ငံမှာလည်းခွဲခြားဆက်ဆံတာတွေမရှိဘူးဆိုရင်ပြည်နှင်းမှုမရှိဘူးဆိုရင်အားလုံးပြောပြရှင်းရှင်းနေနိုင်ကြမယ်ဆိုလို့ရှိရင်ဘာလို့ဖြစ်တာမှလုပ်ကြရမလို့ခွဲထည့်ရလည်းဘယ်တော့မှစီးပူးရင်ကြမှာမဟုတ်ဘူးဒါကြောင့်အဓိကလိုအပ်တာပါလေဆိုရင်ဒီတိုင်းရင်းသားတွေနဲ့ရောပြည်သူပြည်သားအားလုံးကိုဒေသမှာကိုလွတ်လွတ်လပ်လပ်ပြောပြရှင်းရှင်းနဲ့နင်းဆိုင်နိုင်ဖို့ခွဲခြားဆက်ဆံတာတွေနောက်ပြီးပြည်နှင်းမှုတွေကင်းစင်ဖို့ဒါအရေးကြီးပါလေအဲ့ဒါကိုကျွန်တော်ကဘယ်စနစ်ကိုချင့်သုံးပြီးကျွန်တော်တိုင်းပြည်ကိုပြုပြင်ဒီလိုအခြေအနေမျိုးပေါ်ပေါက်လာနိုင်မလဲဆိုတာကိုဒီကောင်ဆောင်တွေစဉ်းစားဖို့ပဲလိုပါတယ်။ဒါကြောင့်မို့အခုဒီညင်းချမ်းရင်းနဲ့တမုတ်ဖြစ်စီညင်းချမ်းရင်းနဲ့တိုင်းရင်းသားပြဿနာဒါတရားဆက်နေတယ်လေ။ဒါခွဲခြားလို့မရဘူ
း။ဟုတ်ကဲ့။ဒါ
ကြောင့်မို့ဒါလည်းအလုံးကပြိုင်တဲ့တစ်ချိန်တည်းမှာဖြည့်ရှင်းပေးဖို့လိုပါတယ
်။ဟုတ်ကဲ့ခင်ဗျာ။နောက်သောရရှင်ရဲ့ကိုကျွန်တော်ဖိတ်ခေါ်ပြရစီအဲ့ဒါကတော့မောင်ရတနာဖြစ်ပါတယ်။မောင်ရတနာကြားပါသလား။
ဟုတ်ကဲ့အခုကကျွန်တော်စနေတော်လေးဦးညက်တီတာတို့ဥထောင်းအောင်တို့စ ဆွေးနွေးသွားဆွေးနွေးချက်တွေအများကောင်းပါတယ်အဓိကကျွန်တော်နိုင်ငံမှာဖြစ်နေတဲ့ကြေညာကကြည့်သူကိုတောင်းအောင်ခံနေတောင်းအောင်ယူရအစိုးရမရှိကြနှစ်ပေါင်း50ကျော်ပါပြီအဲ့ဒီကအဓိကကြေညာတော့ကျွန်တော်တို့ရှိတော့ရှင်းနေတာကြေညာကကြည့်သူတွေကခွဲထွက်ချင်နေတာဟုတ်အခုဒီဆွေးနွေးကြတဲ့ခေါင်းဆောင်တွေကဒါရှင်းနေတဲ့ကြေညာသူကတယောက်တယောက်ဟောင်းတရားဆွေးသူတန်တရားတွေရှင်းနေကြတာအခုတော့စကော့တလန်ကဟုတ် UK ကိစ္စတော့ရှင်းတယ်သူကသူ့ရဲ့ဂုံတိတ်ခါအစ်ဒီကိုတောင်းအောင်ခံနေတောင်းအောင်ယူရအစိုးရလေးရှိတယ်ဂုံတိတ်ခါနဲ့လူတွေရဲ့ဟိုတကယ်ဟိုဒူလိုက်တဲ့စံသားတွေကိုသူအဓိကထားတယ်သူစင်ကန်းတော်တူးတဲ့ဟိုညွချင်းခေါင်းဆောင်တွေလည်းမရှိဘူးအဓိကကခေါင်းဆောင်စကော့တလန်ကခေါင်းဆောင်တွေရောရှိရှိယူကေအစိုးရပဲရှိတယ်သူကလူတွေဝဲကြည့်တယ
်ဟုတ်ကဲ့
အဓိကလူတွေဟုတ်
ဟုတ်ကဲ့ဟုတ်ကဲ့မန္တတနာခင်ဗျားပြောတာကိုကျွန်တော်သဘောကျပါတယ်ဒီမိခုံးကိုကျွန်တော်တော့ဒီတိုင်းရင်းသားကောင်းဆောင်တရားကိုမေးရရှိတော့လောက်ဆိုရင်သဘောပေါက်ပါတယ်နော်မန္တတနာကျေးဇူးတင်ပါတယ်ဟုတ်ကဲ့မန္တတနာပြောတဲ့မိခုံးကိုကျွန်တော်ခွန်မြင့်ထုံးကိုမေးချင်ပါတယ်မြန်မာနိုင်ငံမှာခွဲထွက်ရေးဘာညာလုပ်တယ်ဆိုတာတိုင်းရင်းသားကောင်းဆောင်တွေကသာဥဆောင်လုပ်နေတာနောက်မှပြည်သူအများဆန္ဒမပါဘူးလို့ပြောပါတယ်ဘာပြန်ပြောချင်ပါတယ်မန္တတနာရဲ့ဆွေးနွေးချက်ကိုခွန်မြင့်ထုံ
းဟုတ်ကျွန်တော်တို့ကတော့ဒီတိုင်းသားကောင်းဆောင်တွေမှာဒီခွဲထွက်ရေးဆိုတဲ့ကိစ္စကတိုင်းသားကောင်းဆောင်တွေအားလုံးကပြောကြတာမဟုတ်ပါဘူးကျွန်တော်ဆိုရင်ဦးအောင်မင်းကိုပထမဆုံးချင်းတွေ့တဲ့ဆွေးနွေးပွဲမှာကျွန်တော်တို့အနေနဲ့လက်မှတ်ထိုးပြီးကျွန်တော်ပေးခဲ့ပါတယ်ကျွန်တော်ပို့မြို့သားလူမျိုးရေးဖွဲ့ချုပ်ကပြည်တော်စုကခွဲထွက်ရေးမှုလုံးဝအားပေးမည်မဟုတ်ဘူးဆိုတဲ့အကြောင်းကျွန်တော်ပြောခဲ့ပါတယ်ဒါပေမဲ့လို့ဓာတ်လူရည်သူဖယ်ရမှုနဲ့ပြည်တော်စုထူထောင်နေတဲ့အချိန်ကြမှာကျွန်တော်ပို့မြို့သားလူမျိုးမှုတော်လိုင်းရေးကပြည့်ပြည့်စုံမယ်ဆိုတာလဲကျွန်တော်တို့ကတခါတည်းပဲဒါဦးအောင်မင်းကိုကျွန်တော်လက်မှတ်ထိုးပြီးတော့ပေးခဲ့တာဖြစ်ပါတယ်ကြောင်မလို့ကျွန်တော်ဒီနေ့မြင်တာကတော့ဒီကွိဘက်တို့စကော့တလန်တို့မှာလူလူရတဲ့အခွင့်အရေးကဒီပတ်ဝန်းကျင်အခြေအနေကဆန္ဒမဲပေးတဲ့အချိန်မှာလုံလုံစိတ်ချစွာနဲ့မဲပေးခွင့်ရတာဖြစ်ပါတယ်။ကျွန်တော်တို့တိုင်းပြည်မှာကဒီဆန္ဒပေးတယ်မဲပေးတယ်ဆိုရင်လုံလုံစိတ်ချမှုရှိရလား။အဲ့ဒီရဲ့မေးခွန်းကလည်းလူလူမှာရှိပါတယ
်
။ကြောင်မလို့သို့တော်လည်းပဲဘလို့ပဲ NDA ကြီးပြီးပြီးဆိုစေကမူကျွန်တော်တို့လူလူကတော့သူ့ရဲ့ဆန္ဒကို NDA ကြားအတိုက်ခံလုပ်ပြီးကျွန်တော်ပုံမှန်ပြီးလူလူကမဲပေးကြတာဖြစ်ပါတယ
်။
စကော့တလန်တို့ကွိဘက်တို့မှာအဲ့ဒီပြဿနာမရှိပါဘူး။
ကောင်းပါပြီ။
ကျွန်တော်တို့ပြောချင်တာကတော့ဒီအခုတချို့ကိစ္စရများမှာလူလူရဲ့ယုံကြည်စိတ်ချရတဲ့ပတ်ဝန်းကျင်အခြေအနေမျိုးဒါကျွန်တော်တို့တကယ်ကိုအမှန်တကယ်ဖန်တီးပြဖို့လိုတယ
်။ဟုတ်ကဲ့ဟုတ်ကဲ
့။ဆန္ဒကဖော်ထုတ်လို့ရတဲ့အခြေအနေမှမျိုးကျွန်တော်ဖော်ထုတ်ကိုလိုတယ်ဆိုတော့ကျွန်တော်တို့အဲ့ဒါကိုတော့အဓိကထားပြီးပြောချင်ပါတယ
်။ဟုတ်ကဲ့သဘောပေါက်ပါတယ်ခင်ဗျာ။ကျွန်တော်ဆရာဝန်ခင်ကို10မိနစ်ကျန်တဲ့အချိန်မှာဆရာဝန်အဖြစ်တစ်ခုပေးစီချင်တော့ပါ။အခုမြန်မာနိုင်ငံမှာနိုင်ငံရေးသမားတချို့က PR စနစ်အချို့ကျကိုစားပြုတဲ့စနစ်လောက်ရမယ်။ဘာကြောင့်လဲဆိုတော့လူဒီမိုဒီတပါတီအများနိုင်တဲ့ပါတီကအာရယူလို့ပြလိုက်တယ်ဆိုရင်ဆုံးတဲ့လူနည်းစုရဲ့အသံမပါမှာဆိုလို့ဆိုပြီးပြောပါရဲ။အခုစကော့တလန်မှာကိစ္စကြတော့ခွဲထွက်ချင်တဲ့လူ45%ခန့်ကရှုံ့ဝင်မဲ့သူကအရှုံးကိုလက်ခံတဲ့55%ခန့်တို့သဘောကိုလက်ခံလိုက်ပါရဲ။ဆိုတော့ဒီနေရာမှာဘာသင်ခန်းစာယူသင့်ပါသလဲ။ရှုံ့နိုင်သူ45%ခန့်တို့ရဲ့သဘောတော့ပြစ်ပယ်လိုက်တယ်ဆိုပြီးတော့ပြောသင့်ပါသလား။ဆရာဝန်ခင်ဆရာစက္ကန့် 30 40 လောက်ကြံပါရစေ။
ဟုတ်မဟုတ်ပါဘူး။အခုတို့လောက်တာဒါဒီနည်းကတော့အရှင်းဆုံးနဲ့အလွယ်ဆုံးနည်းပေါ့ဗျာခုနကတော့ PR စနစ်တို့ပါတော့အင်တန်ရှုပ်တယ်ဆိုတော့ဒီနေရာမှာဒါမျိုးသုံးလို့လည်းမရဘူးဆိုတော့အခုစောကပြောတာဒီအားလုံးခြုံပြောမယ်ဆိုရင်တော့ဒီအခုစကော့တလန်မှာပြောတယ်ပြည်သူခဏဆိုင်ဝဲဖြစ်ဖို့ဆိုတာပထမဆုံးဒီမိုကရေစီရင့်ကျက်ဖို့လိုတယ်ဒီမိုကရေစီအခြေခံတောင်းနေတဲ့နိုင်ငံဒီမှာကဒါလိုလုပ်လို့ရတာတွေ့ရတယ်ပေါ့ဗျာမနေ့တည်းကမှဟိုနည်းနည်းပေါ်ပါလွတ်လပ်လာတဲ့နိုင်ငံမှာဒါလိုလုပ်လို့ရှိရင်ဟိုပေးချရာအခုဒီနိုင်ငံမှာဖြစ်လာသလိုမဖြစ်နိုင်ပါဘူးအဲတော့ပထမဆုံးအိမ်ဆောက်သလိုပေါ့ဗျာအောက်ကအခြေခံအရင်ဆုံးခိုင်မာဖို့လိုတယ်ပြီးတော့မှကြံတဲ့ဟာတွေတဖြည်းဖြည်းတစ်စိပ်ပြီးတစ်စိပ်တက်ဖို့လိုပါတယ
်ဘုလိုဆွေးနွေးအထူးကျေးဇူးတင်ပါတယ်အဝင်ဆွေးနွေးရတဲ့ပုဂ္ဂိုလ်ရဲ့အားလုံးနဲ့နားဆင်နေတော်ရရှင်ရဲ့အားလုံးလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဥကြဇနာဆွေးနွေးတင်ဆက်တဲ့စနေညတိုက်ရိုက်လေလံအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။သောရရှင်နေနေကျွန်တော်တို့ VOA မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုကျွန်တော်တို့ရဲ့ VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာပြန်လည်နားဆင်ဖတ်ရှုနိုင်ပါတယ်။ VOA ကနေတိုက်ရိုက်လေလံအစီအစဉ်တွေကိုအင်ကာနဲ့စနေနေ့တွေမှာတစ်ပတ်ကို2ချိန်တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုတစ်ခါတော့လာမယ့်အင်ကာနေ့ညမှာဆွေးနွေးမယ့်တိုက်ရိုက်လေလံအစီအစဉ်အကြောင်းကိုအတိပေးပါရစေခင်ဗျာ။
ဒီမိုကရေစီရဲ့အပြောင်းအလဲတွေဖော်ဆောင်နေပါတယ်။နောက်ပြန်မလှည့်ပါဘူးလို့မြန်မာအစိုးရတာဝန်ရှိသူတွေကပြည်ရင်းမှာရောနိုင်ငံတကာမျက်နှာစာမှာပါတွင်တွင်ပြောနေပါတယ်။ဒါပေမဲ့လည်းနိုင်ငံရေးလူမှုရေးတက်ကြွလှုပ်ရှားသူတွေကိုဖမ်းဆီးအရေးယူတာတွေကအခုချိန်ထိရှိနေဆဲဖြစ်တဲ့အပြင်တချို့ဖြစ်ရပ်တွေမှာဆိုလိုအပ်တာထက်ပိုပြီးတော့တောင်မှပြင်းပြင်းထန်ထန်အရေးယူသလားဆိုတာ မေးခွန်းထုတ်เสียပါဒီလောက်ရက်တွေကတရားဥပဒေစိုးမိုးရေးကိုတကယ်ပဲအထောက်အကူဖြစ်စေပါရဲ့လားအစိုးရရဲ့ဂုဏ်သိက္ခာနဲ့ယုံကြည်ကိုးစားခံထိုက်မှုအပေါ်အနည်းနဲ့အများထိခိုက်တယ်လို့ရောသောတာရှင်တွေမြင်သလားဆိုတာကိုအခုလာမယ့်အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါရှင်ဒီအစည်းအဝေးမှာဓာတ်ရိုက်ပါဝင်ဆွေးနွေးခြင်းသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်ဖြစ်တဲ့1-239-382-999လေးဒါမှမဟုတ်အီးမေးလ်လိပ်စာ burmese@voanews.com စီကိုဆက်သွယ်ရမယ့်ကိုယ့်ရဲ့ဖုန်းနံပါတ်ကိုအင်္ဂါနေ့ညအမီကြိုတင်ပေးပို့ထားဖို့မေတ္တာရက်ခံပါတယ်လေးလိုက်မှာဓာတ်ရိုက်မပါဝင်နိုင်ဘူးဆိုရင်လေကိုယ်ဆွေးနွေးချင်တာတွေကိုစာနဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေအီးမေးလ်ကနေတဆင့်ကြိုတင်ပေးပို့ထားနိုင်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုဖိတ်ခေါ်ပါတယ်ရှင်
ပြရှင်နေနေကျွန်တော်တို့ရဲ့အင်ကာညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့အင်ကာလေးည9နာရီမတိုင်ခင်ဆက်သွယ်ကြဖို့တိုက်တွန်းပါရစေခင်ဗျာပြရှင်နေနေကျွန်တော်တို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့တချင်းတောင်းခြင်းနဲ့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်းအစီအစဉ်တဆင့် American တန်ယုံအမှတ်130တက္ကသိုလ်ရေးသားလမ်းကမာရွတ်မြို့နယ်ရန်ကုန်မြို့လို့လိမ့်မှုပြီးတော့စာရေးသားဆက်သွယ်နိုင်ပါတယ်အီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ burmese@voanews.com ဖြစ်ပါတယ်ကျွန်တော်တို့ရဲ့ဖုန်းနံပါတ်ကတော့1-239-382-999လေးဖြစ်ပါတယ်ခင်ဗျာကိုယ်တော်ကဘာတရင်ချင်းချုပ်ကိုကိုဇော်ဝန်လိုင်ကအကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်သမ္မတအင်ဘီရိုရဲ့ချန်စီယိုကိုကြော်ပြီးအင်ဘီရိုရဲ့အထိလူတူဦးဝင်ရောက်သွားနိုင်ခဲ့တဲ့အတွက် Secret Service သမ္မတရဲ့လုံခြုံရေးအဖွဲ့ကအင်ဘီရိုပြင်ပမှာလုံခြုံရေးကိုတိုးမြင့်လိုက်ပါတယ်တောက်ကြန်နေကအဲ့ဒီလိုအင်ဂျီရိုတဲ့အမျိုးသားတူဝင်ရောက်မှုဖြစ်သွားပြီးတဲ့နောက်အင်ဂျီရိုပတ်လည်မှာအဆောင်အယေအတွက်တွန်းမြင့်ချထားတာအပြင်စောင့်ကြည့်တဲ့အစီအစဉ်တွေကိုလည်းတွန်းမြင့်လှုပ်ဆောင်ဖို့လုံခြုံရေးအဖွဲ့ညွှန်ကြားရေးမှူးဂျူလီယာပီယာဆင်ကအမိန့်ထုတ်ပြန်လိုက်တာဖြစ်ပါတယ်လုံခြုံရေးအဆောင်တပ်ဖွဲ့တွေကသူ့ကိုမဖမ်းနိုင်ခင်မှာအသက်42နှစ်အရွယ်လက်နက်ကင်ဆောင်ထားခြင်းမရှိတဲ့အဲ့ဒီအမျိုးသားအနေနဲ့သမရရဲ့အိမ်ထဲကိုဘလို့လို့ဝင်သွားနိုင်ခဲ့တယ်ဆိုတာကိုလည်းအသေးစိတ်ပြန်လည်ဆန်းစစ်ဖို့အတွက်သမရလုံခြုံရေးအဖွဲ့ညွှန်ကြားရေးမှူးကအမိန့်ထုတ်ပြန်ထားပါတယ်အီရန်နိုင်ငံအတွင်း Islamic State Islam Institute အဖွဲ့တွေဇွန်လတုန်းကပြန်ပြေးဆွဲသွားခဲ့တဲ့တူရကီနိုင်ငံသား49ခုကိုပြန်လွတ်ပေးလိုက်ပြီလို့တူရကီဝန်ကြီးချုပ်ကပြောပါတယ်။ပြန်ပြေးဆွဲထံခံထားသူတွေကိုစနေနေ့အစောပိုင်းကပြန်လွတ်ပေးလိုက်တယ်လို့ဝန်ကြီးချုပ်အာမက်ဒါဗူတိုဂလူကပြောပါတယ်။ပြန်လွတ်လာတဲ့သူတွေအန်ကာရာလေဆိပ်ကိုရောက်တဲ့အချိန်မိသားစုဝင်တွေအသိမိတ်ဆွေတွေကပျော်ရွှင်ဝမ်းမြောက်စွာကြိုဆိုနေကြတဲ့ပုံတွေကိုလည်းတူရကီရုပ်မြင်သံကြားမှာပြသခဲ့ပါတယ်။ပြန်ပြေးဆွဲခံရသူတွေပြန်လွတ်ရေးအတွက်တူရကီအစိုးရအနေနဲ့ငွေပေးခဲ့ခြင်းမရှိသလိုတခြားဘာကန့်သက်ချက်ကိုမှလည်းခရီးကိုပြုခဲ့ခြင်းမရှိဘူးလို့အစိုးရပိုင်းအာနာဒိုလူသတင်းဌာနကပြောပါတယ်။ဒါပေမဲ့အဲ့ဒီလိုဘာသူပြောတယ်ဆိုတာကတော့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။ယူကရိန်းအစိုးရတပ်ဖွဲ့တွေနဲ့ရုရှားလိုလာတဲ့ခွဲထွေသဘုံတွေအကြာကြာကန်တဲ့ခုတတ်မှတ်ဖို့စနေနေ့ကသဘောတူညီမှုကြောင့်ပြည်ပခါတွေတည်ငြိမ်သွားလိမ့်မယ်လို့မျှော်လင့်ကြောင်းနေတိုးအဖွဲ့ထိတ်တန့်တပ်မှူးကြီးကပြောကြားလိုက်ပါတယ်။ဒါပေမဲ့လည်းလောလောဆယ်ယူကရိန်းနိုင်ငံထဲမှာရုရှားတပ်တွေရှိနေစေဖြစ်တာကြောင့်အခြေအနေကမကောင်းသေးဘူးလို့အမေရိကန်လေတပ်ဗိုလ်ချုပ်ကြီးဖိလစ်ဘရီလော့ဖ်ကပြောကြားလိုက်ပါတယ်။နိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ပိုင်းဒေသမိုင်နော့မျိုးရဲ့ဈေးတဲ့ကိုဘိုကိုဟာရမ်စစ်တွေးကြရဲဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်လူတွေဒါဇင်နဲ့ချီတည်သွားတယ်လို့ဆိုပါတယ်။တည်ဆုံးသွားသူတွေထဲအယတား23ဦးပေါင်းပြီးကျန်သူတွေကတော့နိုင်ဂျီးရီးယားစစ်သားတွေလက်ချက်နဲ့တည်ဆုံးသွားတဲ့ဘိုကိုဟာရမ်အဖွဲ့ဝင်တွေဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ
။ကွာဒရင်ဂျင်းညုတ်ကိုကိုဇော်ဝင်လိုက်ချင်ညာခဲ့တာပါ။ဒီမနက်အစည်းအဝေးထုတ်လို့ရေးမှုကမန်နန်တာချမ်းဖြစ်ပြီးတော့အင်ဂျင်နီယာကတော့ Zainab Abdulrahman ဖြစ်ပါတယ် VOA American အသံမနက်ဖြန်မြန်မာသားစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ30 40 48 50နဲ့လိုင်းလက်မီတာ190တို့ကအသံလွှင့်ခဲ့တာပါညနေပိုင်းစီစဉ်တွေကိုတော့လိုင်းဒိုမီတာ19 19နဲ့25တို့ကဖမ်းယူနားဆင်နိုင်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးပေါ့တင်ပါတယ်တော်ရရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါလိမ့်ခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.